ခိုင်ပြည်နယ်ရာအချက်အလက်တွေအကြောင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ချင်းချောက်မှုအနေနဲ့တရားဖြစ်လာနေတဲ့အကြောင်းအမေရိကန်ထောက်လှမ်ရေးသုံးသပ်ချက်အစိုးရခန်းစာကဖော်ပြလိုက်ပါတယ်။ကမန်းကြီးရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့ခိုင်ပြည်နယ်ကတကြောပြန်ပြစ်ကတ်တွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည့်ရင်ပြောင်းလဲရေးအပေါ်မှာချင်းချောက်မှုတရားဖြစ်လာနေုံသာမကအစိုးရဝါဒီတွေရဲ့အကြမ်းဖက်အနေတွေတိုးလာနိုင်တယ်လို့တရုတ်နိုင်ငံကဩဇာချက်ထွင်ခွင့်ရအောင်လမ်းဖွင့်ပေးရရောက်တဲ့အကြောင်းအမေရိကန်မျိုးသားထောက်လှမ်ရေးဌာနကထုတ်ပြန်လိုက်တဲ့အစိုးရခန်းစာမှာဖော်ပြခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS စွန့်ရအုပ်စုကလူညိုကြီးကင်းစကန်တွေကိုစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်နယ်မြေရှင်းလင်းတဲ့ဆက်စင်ရေးတွေမှာမြန်မာစစ်တပ်ကလူခွေရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းရရောက်ခဲ့ကြောင်းလည်းအမေရိကန်စွန့်ရကပြောဆိုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်ချင်းချောက်မှုအန္တရာယ်ဆက်စစ်ချက်အစိုးရခန်းစာထဲမှာတော့မြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေနဲ့အတူဖိလစ်ပိုင်နိုင်ငံကိုလည်းအရှိတောင်အရှာဒေသမှာဒီမိုကရေစီစနစ်ကိုချင်းချောက်နေတဲ့နိုင်ငံတွေအဖြစ်ဖော်ပြခဲ့တာပါ။ကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆန်းကအတိုက်ခံတွေပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးနေတဲ့အခြေအနေတွေနဲ့ဖိလစ်ပိုင်နိုင်ငံမှာတော့လူပေါင်းများစွာတည်ဆုံခဲ့ရတဲ့သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစည်းဝါးတိုက်ဖြတ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အစိုးရခန်းစာမှာအလေးထားဖော်ပြခဲ့ပါတယ်။အမေရိကန်ထောက်လှမ်ရေးအစိုးရခန်းစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့တော့ဒီကနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကိုဖိလစ်ပိုင်ဆွေးရကဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်။